China နိုင်ငံမှာကျွမ်းကျင်လုပ်သား16မျိုးကိုအစိုးရကလှုပ်အားလာစားတွန်းမြင့်ပေးလိုက်ပါတယ်။ဒီထဲမှာမြန်မာအလုပ်သမားတွေအများဆုံးလုပ်ကိုင်နေကြတဲ့လုပ်ငန်းတွေထက်ကဘယ်နှမျိုးပါပါသလဲ။ထိုင်းကနေမှအေးအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံအတွင်းကအလုပ်ကိုင်ကျွမ်းကျင်တဲ့စွမ်းရည်ပေါ်မူတည်ပြီးလုပ်ငန်းအမျိုးအစား16မျိုးတဲကကျွမ်းကျင်လုပ်သားတွေကိုလှုပ်အားကလာစားတွန်းမြင့်ပေးသွားမှာဖြစ်ကြောင်းထိုင်းအစိုးရကပြီးခဲ့တဲ့ဇွန်လ9ရက်နေ့ကတရားဝင်အတည်ပြုခဲ့တယ်ဆိုပြီးထိုင်းတော်ဝင်ပြန်တမ်းကနေထုတ်ပြန်ခဲ့ပါတယ်။ဒီထဲမှာတော့မြန်မာလူသမားတွေအများဆုံးလုပ်ကိုင်နေတဲ့လုပ်ငန်း6မျိုးပါဝင်တယ်လို့လည်းမြန်မာပြည်သားအများကြီးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။အဲ့ဒီအလုပ်ကိုင်16မျိုးထဲမှာရှင်းပြောင်းလုပ်သားတွေလုပ်ကိုင်ဝင်ရတာတိုင်းဝူတွေက6မျိုးပဲရှိတယ်။ဆောက်လုပ်ရေးလုပ်ကိုင်တွေကသူမြန်တကျက်တက်ဆင်လာလို့ကြည်ရခင်းတာတို့ခြေတုပ်လုပ်ငန်းတို့အုပ်စီလုပ်ငန်းတို့နောက်ဝန်ဆောင်မှုလုပ်ငန်းတွေရဆိုရင်တော့ဒီစားတောက်ဆိုင်နဲ့ဟောဆောင်လုပ်ငန်းမှာရှိတဲ့အစားအသောက်တို့အဖျော်မကာတွေဝန်ဆောင်ပေးဖို့တို့နောက်တကြီးရုပ်ဆောက်တဲ့လုပ်ငန်းမျိုးတွေကိုရှင်းပြလို့သားတွေလုပ်ကံတွေရှိပါတယ်16မျိုးမှာ6မျိုးလုပ်ကံတွေရှိပါတယ
်အခုလိုမျိုးတနည်းလုံအားကတွုံးမြင့်ပေးတာဟာနေ့စဉ်အပီပီဆိုင်ရာအလုသမားနေ့တိုင်းမှာအလုသမားတမကအဖွဲ့အစည်းတွေကတောင်းဆိုခဲ့တာကြောင့်ဒီအခြေအနေတွေဖြစ်လာရတယ်လို့လည်းဦးမိုးကျိုးကဆိုပါတယ်အခုလိုတိုးတက်လာမှုတွေကိုတော့အကောင်းမြင်ခဲ့ပြီးနောက်ထပ်လည်းမြန်မာအလုသမားတွေအများအပြားလုပ်ကိုင်နေတဲ့စက်ယုံလုပ်ငန်းရေထွက်ပစ္စည်းလုပ်ငန်းတွေမှာလည်းလုံအားကတွေတိုးမြင့်ရရှိဖို့ကြိုးစားသွားမယ်လို့လည်းဆိုပါတယ
်တိုးတက်လာတဲ့အခြေအနေနည်းနည်းလေးရှိတယ်လို့တော့ပြောလို့ရတာပေါ့ဖြည်းဖြည်းချင်းတစ်ဖက်ချင်းတကြီးချင်းတကြီးချင်းကိုယ့်ရဲ့အလုသမားဖွင့်ယူဥရီပေါင်းနေရနေကူသွားမှာပေါ့သူလောလောဆယ်တော့ကျွမ်းကျင်လုပ်သား16မျိုးဆိုပြီးခွင့်ချမ်းစိတ်ကြပြီးတော့အခြေခံလုပ်ကလာစားကျိုးပြပေးပေးမယ်လေအခြားကြသောကျွမ်းကျင်လုပ်ငန်းတွေအတွက်အခြေခံလုပ်ကလာစားကျိုးဖို့အတွက်တော့ထိုင်းလူခွေးခွဲတွေအထိုင်းလူသမားသမဂ္ဂတွေနဲ့ဒီမြန်မာရွှေပြောင်းလုပ်သားကြီးရအဖွဲ့အစည်းတွေကာကန်ရှင်ရွှေပြောင်းလုပ်သားတွေနဲ့ပေါင်းစည်းညီညွတ်ပြီးတော့တောင်းဆိုမှုတွေလုပ်ရင်တော့ဒီအခြေအနေတွေပြောလာမှာပါအခုဥစ္စာလေဒီလိုအပေါင်းအသင်းညီညွတ်နဲ့တောင်းဆိုထားတဲ့အခြေအနေကြောင့်ပေးတာပ
ါထိုင်းနိုင်ငံအတွင်းမှာတနည်းအခြေခံလုပ်အားကားကဘန်းငွေ300ကျော်ကနေအခုဆိုရင်ကျွမ်းကျင်လုပ်သားတွေကိုလုပ်အားကားတွေတွန်းမြင့်ပေးသွားမှာပါဆောက်လုပ်ရေးအလုပ်ကိုင်9မျိုးတည်းကမျက်နှာကျက်တက်စင်တဲ့ကျွမ်းကျင်လုပ်သားကတော့450ဘတ်ကနေ995ဘတ်ထိရရှိမှာဖြစ်ပြီးကွန်ပျူတာနဲ့အစာအုပ်ဒီဇိုင်းရေးဆွဲသူကတော့645ဘတ်နဲ့ကျန်းကျင်းကျွေပြားကတ်လုပ်သားကတော့450ဘတ်ကနေ650ဘတ်ထိရရှိမှာဖြစ်ပါတယ်။ဝန်ဆောင်မှုလုပ်ငန်း9မျိုးကိုလည်းလုံအားကတုံးမြင့်ပေးမှာဖြစ်ပြီးဒီထဲမှာသပင်အလှပြင်လုပ်ငန်းတွေလည်းပါဝင်ပါတယ်။တက်ကြီးရွယ်အိုပြုစုရေးလုပ်သားတွေကတော့တစ်နေ့ကို900ဘတ်ထိတုံးမြင့်သွားမှာဖြစ်ပါတယ်ရှင်။